ကျေးဇူးတော်ရှင်ဆရာတော်ရှင်မြတ်ကြီးဗျာယနေ့ညအာသနာတော်နှစ်2565နှစ်ကောဇာတက္ကတိ1383ခုနှစ်တပိုးတွဲလာပြီကျော်9ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ24ရက်ဇာတာပတိနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောနှစ်ဖက်သောမိဘများမှထား၍ကိုဝင်းမြစ်သိန်းမဝင်းဤခိုင်သာမောင်ဆွဲပိုင်ဝင်းမိသားစုနှစ်ဖက်သောမိဘများမှထား၍ကိုဝင်းမင်းထွန်းတင်းမောကပတိန်ဒေါက်တာခန့်ဖြူထော့ပညာရေးအကြံပေးဗြိတိသျှတန်ယုံမိသားစုဦးမြင့်လွင်ဒေါ်ညွန့်လိုင်ညီမဒေါ်ညွန့်ဤမိသားစုကွယ်လွန်သူဖခင်ဦးတင်ထွေမိခင်ဒေါ်ခင်မြခုနှစ်လပြည့်အားရည်စုရေးသာဦးပြည့်ကျော်သမီးဒေါ်မမောအောင်ဒေါ်မြတ်သားပြည့်မိသားစုဥတနာဒေါ်ဝင်းမြင့်သာသမီးမြေမိသားစုတို့မှစုပေါင်းဆင်ရင်ကျင်းပပြုလုပ်အပ်သောအွန်လိုင်းဓမ္မတွင်ဆက်လွှင့်၍ကျေးဇူးတော်ရှင်ပမောက်ခကျုပ်ဆရာတော်ဘုရားကြီးမှတရားဒေသနာတော်များဟောကြားချက်ဖြင့်ပေးသနာတော်မူပါယံဘုရားတွေ့တော်ခြေတော်ဆုံးဥက္ခ၍ယုတ်တည်စွာရှောက်တာအပ်ပါသည်ဗျာ
သာသနာတော်နှစ်2565နှစ်ကောဇတက္ကရ1383ခုနှစ်တဝရလပြည့်ကျော်9ရက်2022ခုနှစ်ဖေဖော်ဝါရီလ24ရက်ဇာတာပရိနိဗ္ဗာန်အွန်လိုင်းမှာဟောကြားသောသံဃာနှင့်နိဗ္ဗာန်အပိုင်း6တရားဒေသနာတော်နိဗ္ဗာန်သွားတဲ့အခါမှာအစဉ်စဉ်ကြွပန်းအထုပ်ပုံတွေကိုလမ်းစဉ်နဲ့လှုပ်ထုံးအရာတည်တည်ချာချာရှင်းပြထားတာဖြစ်တော့ဒီအစဉ်တိုင်းသွားဖို့တော့လိုအပ်မယ်လို့ထင်ဝိသုဒ္ဓိမေကျမ်းမှာရေးထားတာကဒီလမ်းစဉ်အတိုင်းပဲသွားတယ်ဆိုတာဝိသုဒ္ဓိမဲ့မှာရှင်မဘုဒ္ဓကောသသူ့သဘောနဲ့သူရေးတာမဟုတ်ဘူး။ရသဗျာလက်ထက်ကဒီလိုပဲကျင့်သုံးသွားတယ်ဆိုတာကျင့်မှုကျင့်နည်းတွေမတန်အနေနဲ့ပြုစုသွားတာဖြစ်တယ်ပေါ့။တချို့ကလည်းထင်နေဒါရှင်မဘုဒ္ဓကောသသူတွေးနဲ့သူရေးတယ်လို့ဒီလိုတော့မဟုတ်ပါသူကိုယ်တိုင်လည်းကျမ်းထဲမှာဖော်ညွှန်းထားတာရှိတယ်အစဉ်အလာအထုပ်ဖို့အထုပ်နည်းဆိုရှိတာပဲယမနိုင်ငံမှာလည်းကပ္ပဌာန်းနည်းစနစ်တွေရှိတဲ့နည်းစနစ်မျိုးဆရာကြီးတွေညွှန်ပြတဲ့အတိုင်းနောက်ကနေလိုက်ပြီးတော့အထုပ်ကြတာသာဖြစ်တယ်စနစ်ဆိုတာသူကလည်းသူရှိတာကြည့်ပါပဲကောအဲချမှတ်ထားတဲ့ဒီစနစ်တိုင်းတွားကြတာဖြစ်လို့အဲ့ဒီဤစနစ်တွေအရမှတ်တမ်းတင်ထားတာဝိသုဒ္ဓိမေကကျမ်းဆိုတာအထက်ကရာကျမ်းဖြစ်ပေမဲ့လို့ပါဠိတစ်ခုကိုဖွင့်တဲ့ကျမ်းမဟုတ်ဖက်နဲ့ပြောမယ်ဆိုလို့ရှိရင်ရသော်ဗျာဟောထားတဲ့ထက်ကခါတာလေးတစ်ပုဒ်ကိုပဲကျမ်းဖြစ်အောင်ဖွင့်လိုက်တာဖြစ်တယ်။အဲဒီကာရတော်ကလည်းပဲသာသနာတော်မှာကျင့်ရမယ့်လမ်းစဉ်တွေကိုအချင်းဆုံးနဲ့ရှင်းပြထားတဲ့ကာရဖြစ်လို့အဲ့ဒါကိုအကျဲ့ချဲ့ပြီးတော့ရှင်းတာပြတာလားဖြစ်တယ်။အဲဒီကာရလေးကသီလေပဋိဋ္ဌာယနရောတပ္ပညောစိတ်တံပညင်္စဘာဝယံအာဒာပိနိပကောပိခုတောဣမံဝိစတိစတံဆိုတဲ့ဘုံနာတယောက်ရဲ့အမေသို့မဟုတ်နတ်သားတယောက်ရဲ့အမေနှစ်ခုရှိတယ်ပေါ့။တန်တရားထဲမှာရှိတဲ့တဏ္ဍာကိစ္စတွေနဲ့ရှုပ်ထွေးပွေးလင်းနေတဲ့ဒီအရှုပ်ထွေးတွေဘယ်သူဖြေရှင်းနိုင်မလို့ဘယ်လိုဖြည့်ရှင်ရမလို့ဆိုတော့မိကုန်းနဲ့ပတ်သက်ပြီးဖြည့်ရှင်မှုဖြစ်နေပြောတာ။ဝါယုံကြီးတစ်ခုဆိုလို့ရှင် ဝါပင်တွေဟာတပင်နဲ့တပင်ရှက်လိမ်ပြီးတော့ပေါက်နေသည့်အတွက်ကြောင့်ဝါယုံကြီးဟာရှင်းဖို့ပဒမခက်တယ်အဲ့ဒါလိုပဲလူတွေရဲ့တဏ္ဍာမဖြစ်နေတဲ့တဏ္ဍာဟာလည်းပဲရှုပ်ရှက်ခတ်ပြီးတော့နေတာရှုပ်ထွေးပွေလိမ်နေတော့ရှင်းဖို့ပဒမခက်တယ်ဝါယုံကြီးကိုတာနဲ့ခုတ်ပြီးရှင်းရတဲ့အခါမှာပင်ပန်းဆင်းရဲတယ်လို့ပဲဒါကိုရှင်းဖို့ဆိုတာမလွယ်ဘူးဘလို့ရှင်းရမလဲဆိုတာရှင်းမှုရှင်းနည်းကိုပြောတဲ့အခါမှာသီလေပဋိဌာယကိုကျင့်တရားပေါ်မှာယက်တိဒါဝါယုံကြီးရှင်းနေဆိုလို့ရှင်လေဝါယုံဝန်ကိုကျင့်မှာရှိတဲ့ပြည်ကြီးပေါ်မှာယက်ပြီးတော့ရှင်းရတာပဲလေနေရာတစ်ခုဝါယုံကိုခုတ်ထွင်မှုအတွက်နေရာကိုယဉ်ယူရတယ်အဲဒီပေါ်မှာကြံ့ကြံ့ခံယက်ပြီးတော့မှခုတ်ထွင်ရှင်းတယ်အဲဒါလိုပဲသီလေပဋိဌာယနရောအဲဒီရှင်းတဲ့ပုဂ္ဂိုလ်ဟာတပ်ပင်ညောပွေးကြဲပါလာတဲ့ပညာရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်။ပွေးကြဲပါတဲ့ပညာကတစ်ခုသင်ယူလို့တက်မြောက်လာတဲ့ပညာကတစ်ခုလေ့ကျင့်ပွားများလို့ရလာတဲ့ပညာတစ်ခုပညာမျိုးမျိုးရှိတယ်နော်ပွေးကြဲပါလာတဲ့ပညာဒီနေရာမှာမွေးကြတဲ့ပါလာတဲ့ပဋိသန္ဓိပညာလို့ဆိုရက်အခြေခံတွေဟာရှိလာတဲ့ပုဂ္ဂိုလ်ကြတော့သူများတဲ့ပို့ပြီးတော့နားလွယ်တယ်သူများကြတဲ့ပို့ပြီးတော့သဘောပေါက်လွယ်တယ်တိဟိပုဂ္ဂိုလ်လို့ခေါ်ကြတာပေါ့နော်မွေးကြတဲ့ကအသိဉာဏ်ပါလာတဲ့ပရိသေရိစိတ်နဲ့မွေးတာအဲဒါကြောင့်မို့ဘာကလေးဖြစ်ဖြစ်ပြောလိုက်တာနဲ့သဘောပေါက်သွားတဲ့ပုဂ္ဂိုလ်မျိုးအဲ့ဒါကိုကြီးညွှန်းပြီးတော့တပ်ပညောမွေးတဲ့ပညာပါလာတဲ့ပုဂ္ဂိုလ်ဟာသီလေပဋိဌာယသီလဘောယက်တိပြီးစိတ်တပညာစဘာဝေယစိတ်တဆိုတာတမာရီစိတ်ကိုပြောတယ်တမာရီတရားကိုပြောတယ်တမာရီစိတ်ကိုခိုင်းလုံအောင်ခိုင်းမအောင်တည်ထမ်းအောင်လေ့ကျင့်ပွားများရမယ်ပြီးတဲ့အခါကျတော့မှဝိပဿနာပညာကိုပွားများအထောက်အပံ့။အဲဒါဆိုလိုတာသီလကိုရပ်ပြီးတော့သမာဓိစိတ်နဲ့ဝိပဿနာပညာကိုပွားများအထောက်အပံ့။အဲလိုပွားများအထောက်တဲ့ကမှာလိုအပ်ချက်ကတော့သူ့မှာအတ္တပိပေါ်ပေါ်ရောနဲ့တော့မရဘူး။အလွယ်တကူနဲ့တော့ရမှာမဟုတ်ဘူး။ဝါယုံတစ်ခုရှင်းတယ်ဆိုတော့အဆိုင်ရမယ်။အဲဒါလိုပဲဒီအရှုပ်ထွေးတွေကိုရှင်းဖို့အတွက်အာဟုဆိုင်ဖို့လို့ပေါ့တရားထုတ်တယ်ဆိုတာအာဟုဆိုင်ရလိမ့်မယ်အဲ့ဒါကိုအတ္တပိဆိုလုံးလဝရိယရှိရမယ်နိဗ္ဗကောဆိုတာပညာအနေနဲ့ကလည်းပဲရင့်ကျက်တဲ့ပညာမျိုးဖြစ်ဖို့လို့တယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးမှာဣမံဝိသတိယေသတံဒီတဏအရှုပ်ကြီးကိုရှင်းနိုင်မှဖြစ်တယ်ဆိုရင်ဒီဂါထာလေးကိုချဲ့ပြီးတော့ဝိသုရိမေတ္တာကြီးရေးတာပဲဖြစ်တယ်အဲ့ဒီမှာသီလေပဋိဌာယဆိုတဲ့စကားကိုကြည့်ပြီးသီလအကြောင်းအကျင့်တဝင်းရေးတဲ့သီလဒိဋ္ဌိသစိတ်တံပြဉ္စဆဘာဝယံမှာစိတ်တံဘာဝယံသမာဓိကိုပွားများထောက်မယ်ဆိုတဲ့အခါမှာသမာဓိပွားများထုတ်ဖို့သမထကမ္မထံကိုသိစိတ်ရေးတာသိစိတ်ရေးတယ်ပြဉ္စဘာဝယံဝိပဿနာပွားမယ်ဆိုတဲ့အခါလဲအသိစိတ်ရေးတာဟောအဲ့ဒါကြောင့်ဝိသုရိမေတ္တာညိစွာဒီသီလရဲ့တမာရီရဲ့ပညာရဲ့အကျင့်ချက်တော့မဂ္ဂင်၈ပါးပဲအဲဒီမဂ္ဂင်၈ပါးဖျားသာသနာတော်မှာတကယ်ကျင့်ရမှာသီလတမာရီပညာပဲကျင့်ရမှာဖြစ်တယ်သို့သောအစဉ်ချင်းလဲပဲခြင်းတော့ကွာတတ်အဲ့ဒီအစဉ်လဲပဲအတီးတီးနဲ့ရေးလိုက်တဲ့အခါကျတော့သံယနာမောင်ရာကျော်သွားတဲ့စာအုပ်တို့အနေနဲ့ဖြစ်လာမကြံကျွင်းရအောင်ရှေ့ကပွားများအထုတ်တဲ့ဤစနစ်တွေအတိုင်းရှေ့သားလိုက်တာအဲ့ဒီဝိသုဒ္ဓိမက်ကိုချိန်ပြီးတော့ကမ္မဋ္ဌာန်းတရားဟောကြားတယ်ကမ္မဋ္ဌာန်းတရားပြောကြားတယ်တော့မြတ်စွာဘုရားဟောထားတဲ့သုတ်တန်တွေကတော့တရားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုအပိုင်းလိုက်အပိုင်းလိုက်ပ ပို့ပြီးတော့ရှင်းလင်းလွယ်ကူအောင်ဟောသွားတာပဲဒီထဲမှာအလုံးအကျုံးဝင်တာတွေကြီးပဲအကုန်လုံးအဲ့တော့ဖျားလိုက်တဲ့ကလေးကကျင့်စဉ်နဲ့ကျင့်ထုံးလုံနီးလုံထုံးဆိုတာလို့အဲ့ဒီလုံထင်းလုံထုံးနဲ့လမ်းစဉ်လမ်းစဉ်နဲ့လုံထုံးကိုအသေးစိတ်ရေးသွားတဲ့အတိုင်းကျင့်ကြံကြုတ်ကိုအထောက်ကြအောင်ဖြစ်တယ်ပေါ့နော်အဲ့တော့ပထမလှုပ်တာရှုံးနံကိုတွေးရှိအောင်သင်ယူမှတ်သားလေးလာဖို့လိုအပ်တယ်ရှုံးတဲ့နံကိုတွေးရှိပြီးတဲ့နောက်မှာဒီရုံးတဲ့နံဟာဘာကြောင့်ဖြစ်တယ်ရှုပ်ရဲ့အကြောင်းကဘာ၄နံရဲ့အကြောင်းကဘာ၄ဆိုတာလေးလာပြီးတော့ချင်းနှလုံးအောင်တွေးရှိတာဖြစ်ရအဲ့ဒီနှစ်ခုကိုရင်းသင်တာဒေဒီဝိသုဒ္ဓိကရှုံးတဲ့နံကိုပိုင်းခြားသိတဲ့အသည့်မျိုးရအောင်သင်တာကင်ခဝိတရဏဝိသုဒ္ဓိဆိုတာအဲ့ဒီယုံနာဟာသူ့ဟာသူဖြစ်လာတာမဟုတ်ဘူးဆိုင်ရဆိုင်ရအကြောင်းတစ်ကြောင်ဖြစ်လာတယ်ဆိုအကြောင်းနဲ့ကရှုံးနံအကြောင်းကိုသိတာအဲ့ဒီနှစ်ခုကအဓိကအသည့်ပဲအဲ့ဒီညာနှစ်ခုနမရူပပရိစေရညာရဲ့ပစ္စယပရိကညာရဲ့အဲ့ဒါကိုဝိသုဒ္ဓိနာမည်နဲ့ခေါ်တဲ့အခါနာမရူပပရိစေရဉာဏ်ကိုဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်။ပစ္စယပရိက္ခာဉာဏ်ကိုကင်ခာဝိတရဏဝိသုဒ္ဓိလို့ခေါ်တယ်။အဲ့ဒီဝိသုဒ္ဓိဉာဏ်နှမျိုးရှားရှိပြီးတဲ့အခါကျတော့မှဝိပဿနာတက်ဖို့အလုတ်ခွင်ဝင်ရတော့မယ်အဲ့ဒါ။အလုတ်ခွင်ဝင်တာဘာသာဝင်ရမလဲဆိုတာကိုလမ်းစဉ်လှုပ်ထုံးတဲ့အသေးချပြောတယ်တေချပြောတယ်ဒီပရမသုဝိပဿနာလုံးမယ်ဆိုလို့ရှိရင်တဲ့ဒီအထုတ်တော့မယ်ဆိုလို့ရှိရင်ဝိပဿနာယသကလပသမတနာအာတိဝိပဿနာရဲ့အစဟာကလပသမတနာလို့ခေါ်တယ်အပောင်းလိုက်ရုပ်တိဏ္ဍေကိုအပောင်းလိုက်သုံးသက်တဲ့ညာသံပတနာဆိုတာသံဆိုတာအကျဉ်းကြီးပတနာသုံးသက်တာပွတ်တိုက်တာဥပမာဆိုတော့အဝှျှော်တယ်ဆိုညစ်ထိနေတဲ့ဟုတ်ကိုလျှော်ရင်အကျဉ်းကြီးပွတ်ရတာပဲလေ။နောက်ကျင်းမုံတို့ဘာတို့အယောင်ထွက်စေခြင်းနဲ့အကျဉ်းကြီးပွတ်ရတာအရာဝတ္ထုတကူအယောင်ထွက်လာအောင်ဆိုချိန်ချိန်ပို့ရတာဒီချိန်တစ်ချိန်နဲ့မရအဲ့လိုပဲသံမတနာဆိုတာညာနဲ့အချိန်ချိန်ပွတ်တိုက်ပေးဖို့လိုတယ်ဒီယုတ်တိနံတွေကိုညာနဲ့အချိန်ချိန်ပွတ်တိုက်ရပွတ်တိုက်တဲ့အခါမှာကလာပသံမတနာတဲ့အပေါင်းလိုက်အစုလိုက်ရှုံးတဲ့နေ့အလုံးအပေါင်းလိုက်အစုလိုက်ဘယ်လိုပေါင်းလိုက်စုလိုက်လဲဆိုရင်ရုပ်ကိုပေါင်းလိုက်စုလိုက်ဘယ်လိုရှိရမှာလဲဆိုတာအတိတ်တုန်းကရုပ်ပစ္စုပန်မှာဖြစ်နေတဲ့ရုပ်အနာကရုပ်ဒီရုပ်တွေအလုံးဟာဖြစ်ပြီးလာရင်ပြတ်သွားတဲ့သဘောရှိတယ်နော်ယံကိစီရူပံအတိတနာဂတပစ္စုပန်နာအစ္ဆတံဝါဝိဒံဝါအောလရိကံဝါဒုက္ခမံယံဒူရိသန္တိကေဝါဟိနဝပဏိတံဝယန္တုရိတန္တိကေဝသဗ္ဗံရူပံဆိုပြီးတော့ရှုံးမှန်သမျှအတိတ်ကယုတ်ပဲဖြစ်ဖြစ်ပစ္စုပန်ယုတ်ပဲဖြစ်ဖြစ်အနာဂတ်မှာဖြစ်မဲ့ဟာပဲဖြစ်စေမကြံရအောင်ဩဣဇဒတဏမဖြစ်တာပဲဖြစ်ဖြစ်ပေဣဒတဏမဖြစ်တာပဲဖြစ်ဖြစ်ဟိနအညံသာပဲဖြစ်ဖြစ်ပဏိတအကောင်းသာပဲဖြစ်ဖြစ်ဩလာရိကအကျံသာပဲဖြစ်ဖြစ်ဒုက္ခမသိမ့်မွေးတာပဲဖြစ်ဖြစ်ယန္တူရိအတိခက်လို့ဝေးတဲ့ဟာပဲဖြစ်ဖြစ်တန်တိကေအနီးပဲဖြစ်ဖြစ်17မျိုးရှိတယ်နော်အလုံးပေါင်းလိုက်တော့17ခုလို့ခေါ်တယ်ရုပ်ကိုခွဲလိုက်တဲ့အခါကျတော့17မျိုးနဲ့ခွဲတာအတိတ်နာကပစ္စုပန်ဣဇဒာပေဟိတာဟိနပဏိတာဩလာရိကဒုက္ခမသူရိတန္တိကအတွဲလိုက်အတွဲလိုက်အဲ့ဒီမှာ17မျိုးအဲ့ဒီ17မျိုး နဲ့ခွဲခြားပြီးသတ်မှတ်ထားတဲ့ရှုပ်တည်မှန်သမျှဟာဟုတ်တော်ဝအဘဝမရှိတဲ့နေရာကအကြောင်းကြောင့်တိုက်ဆိုင်ပြီးအဟုတ်တော်ဝတံဘောတိရှိနေတဲ့နေရာကမဟုတ်ဘဲနဲ့ငါကရှိမနေပဲနဲ့အကြောင်းတိုက်ဆိုင်လို့ဖြစ်လာတယ်ဟုတ်တော့ပฏิဝင်တိဖြစ်လာပြီးတော့လဲပျောက်သွားတယ်အနိစ္စသဘောတရားလူတွေကထမင်းချက်တယ်ဆိုတာရှိတဲ့ဆံကိုယူပြီးတော့ချက်တာလေရှိတဲ့ဆံကိုထမင်းဖြစ်အောင်လုပ်တာအခုဒီသဘာဝတရားတွေဆိုတာမရှိတဲ့ဟာတွေပဲဟိုအကောင့်ထဲအနေနဲ့မရှိသေးတာဥပမာမဲ့ဆိုတော့စီတန်ဆိုတာစီနဲ့တုံးနဲ့မထီဝဲနဲ့တိုင်းထားလို့ရှိရင်စီတန်ဆိုတာရှိမှမရှိတာတုံးနဲ့ရဲလိုက်တဲ့အခါမှာအတန်ထွက်လာအဲ့တော့အဲ့ဒီအတန်လေးကိုပဲစဉ်းစားကြည့်လိုက်ပူရှင်းအောင်အဲ့ဒီအတန်လေးဟာစီထဲမှာရှိနေလားသို့မဟုတ်ဒုတ်ထဲမှာရှိနေလားသို့မဟုတ်စီနဲ့တုံးနှစ်ခုကြားမှာရှိနေလားဆိုဘယ်မှမရှိဘူးအဲ့မရှိတာဘူးဒါပေမဲ့ဘာကြောင့်ဖြစ်လာတော့ဟိတုံပဋိစ္စသမ္ပုတာအကြောင်းတရားရိုက်ခတ်လိုက်တဲ့ရိုက်ခတ်ခြင်းဆိုတဲ့အကြောင်းတရားကြောင့်သူပေါ်လာတာအဲ့ဒါကိုအဟုတ်တော်သံဘောတိလို့ပြောတာရှိနေတာမဟုတ်ဘဲနဲ့အကြောင်းကြောင့်ဖြစ်လာတာဘုန်းကြီးတို့တို့ရဲ့တဏ္ဍာရှိတဲ့ယုတ်တိနန္ဒီဆိုတာလဲအဲ့တိုင်းပဲပေါ်လာတာအဟုတ်တော်သံဘောတိပဲမရှိရကနေအကြောင်းကြောင့်ဖြစ်လာအမနီရပြောရတဲ့လိုပဲမိဘရဲ့သေးသားကိုမှီပြူတော့ခန္ဓာကိုယ်ကြီးကဖြစ်လာတာပဲလေရုပ်ကြီးကဖြစ်ခဲ့ body ကြီးကဖြစ်လာတာအဲ့လိုမရှိတဲ့စီကလာတာမဟုတ်ဘူးမရှိတဲ့စီမရှိတဲ့စီကဖြစ်လာဖြစ်လာပြီးတော့လဲပျောက်ွယ်သွားတာပဲဒီကြားထဲမှာအသေးစိတ်ပျောက်နေတာကိုမသိလို့အမြဲတမ်းသေနေတာကိုမသိလို့စဉ်စဲမပြတ်ကြီးကဆက်ဖြစ်နေလို့မသိနိုင်တာဥမာမဲ့မြေကြီးတွေကစီးနေတာစီးနေတော့ဒီကြီးတွေလို့ပဲထင်နေတယ်သို့မဟုတ်တကယ်ကတော့ဒီကြီးတွေဟာကိုယ်ပရမကြည့်လိုက်တဲ့ရေကမရှိတော့ဘူးလေစီးသွားပြီအောက်ကနောက်ထပ်လာတဲ့ရှေ့ကရေအစ်စ်ပဲအဲ့ဒါလို့ပဲလူရဲ့ခန္ဓာကိုယ်မှာရှိတဲ့ရုပ်တရားလေအမေးဝန်းနေနေတော့ကရုပ်တရားမရှိတော့ဘူးသူကပျက်စီးခြင်းပြောင်းလဲခြင်းနဲ့ပဲတိုးတက်တိုးတက်တိုးတက်ပြီးတော့ဖြစ်လာဟောင်းနေရတယ်ပြက်သွားတယ်ဒါဟုတ်သိပ္ပံဆရာတွေကလည်းတချို့သိတယ်ရိပ်စားမိတယ်သူတို့ဆန်းစစ်ကြည့်လိုက်တဲ့အခါလူတွေရဲ့ခန္ဓာကိုယ်မှာရှိတဲ့ဆဲလေးတွေရုပ်ကလေးတွေဟာနော်စက္ကန့်အစိတ်လောက်ဆိုလို့ရှိရင်တစ်ခါပြက်သွားတယ်နောက်ထပ်ကအစ်ပြန်ဖြစ်လာသူပြက်သွားလိုက်ဖြစ်လိုက်ဒီလိုနဲ့စဉ်စဲမပြက်ဖြစ်လာတာအဲ့တော့အခုလည်းပဲလူတွေရဲ့တဏ္ဍာရှိတဲ့ဒီယုတ်တရားတွေဟာအဟုတ်တော်သံမောတိမရှိတဲ့နေရာကဖြစ်လာတာဖြစ်ပြီးတော့ဟုတ်တော်ပฏิဝင်တိဖြစ်ပြီးရင်လည်းပျောက်သွားတာစီနဲ့တုတ်တီးလိုက်တဲ့အခါစီတန်ကြီးကထွက်လာထွက်လာပြီးတော့အဲ့ဒီစီတန်ကြီးကတဏှာရမှာသွားပြီးတော့စုပုံနေတာမရှိဘူးလူတွေသုံးတဲ့ပစ္စည်းတွေကတော့အမိုက်အဖြစ်ပုံနေတယ်လေအမိုက်တရားအဖြစ်ပုံနေတယ်အခုစီတန်ကတော့ဘယ်နည်းအသွားပြီးအမိုက်သိရိုက်ဖြစ်နေတယ်မရှိဘူးဖြစ်ပြီးပြက်သွားတာပဲအယုဒိနန်းနေဆိုအဲ့ဒီသဘောပဲဖြစ်ပြီးရင်ပြက်သွားတယ်လို့သူတို့ဆိုလို့တယ်ပေါ့နော်အဲ့ဒါကိုအနိစ္စလို့ပြောတာအဟုတ်တော်သံဘောတိဟုတ်တော်ပฏิဝေတိမရှိတဲ့နေရာကအကြောင်းကြောင့်ဖြစ်လာတယ်ဖြစ်လာပြီးတော့လည်းပဲပျောက်ွယ်သွားတယ်ပျောက်ွယ်တာထာဝရပျောက်ွယ်တာနောက်ထပ်ပြန်လာတာမရှိဘူးနောက်ထပ်ပေါ်တာအသစ်ပဲဖြစ်တယ်အဲ့လိုအသစ်တွေပေါ်နေသေးလို့သူကမျက်စိလဲကုန်ကြတာပေါ့အဲ့တော့ဒီ7မျိုးနဲ့ရှုတွေအပေါင်းစုကိုရှုတာကိုကလပသမတနာလို့ခေါ်တယ်အဲ့ဒါကလပသမတနာဝိပဿနာယအာဓိဝိပဿနာယကလပသမတနာအာဓိဝိပဿနာတရားအထုတ်ပြီဆိုရင်ဒီကလပသမတနာလို့ခေါ်တဲ့အစုလိုက်အသိဉာဏ်နဲ့ဆင်ခြင်သုံးသပ်ရမယ်ပွတ်တိုက်ပေးရမယ်အဲ့ဒါပထမလောက်ရမယ်လို့ ဒါကဘသူတွေကပေးတဲ့နေတုံးဆိုလို့ရှိရင်ကလပသမတနာလို့ဆိုတဲ့ဩဟာရကိုမြတ်စွာဘုရားလက်ထက်ကတော့မြတ်စွာဘုရားပြိဋိဘံစံပြီးပေါ့အစင်းလဲအိန္ဒိယမရှိမတိတမ်းမှာရှိတဲ့ယန္တော်တွေအဆက်ဆက်ကနေပြီးတော့ပြောလာတဲ့စကားပဲကလပသမတနာအာထိတ်ဖျားလက်ထက်ကရဟန်းတော်ကြီးတွေဆရာတော်ကြီးတွေတုံးလာတဲ့စကားလို့ပြောတယ်အဲ့ဒါကိုဝိသုရိမေမှာပြန်ပြောတဲ့အခါကျတော့ဖျားလက်ထက်ကတုံးလာတာဆိုတော့ကြာသွားပြီနိဝိသုရိမေရေးတာ900စုလောက်800စုလောက်မှာရေးတာဆိုတော့အဲ့တော့ဖျားလက်ထက်ကယန္တေကကလပသမတနာလို့ခေါ်လာတယ်ဝိပဿနာအတီဟိုကျောင်းကဆရာတွေကတော့ဆရာတော်တွေကတော့နေရဝိပဿနာလို့ခေါ်တယ်ဒီခေါ်ရှိတယ်ဆိုတာကိုလည်းပဲပါဠိစာပေမှာရှင်းသားဖော်ပြထားတာရှိတယ်ရှင်မဘုရကောသားကတော့ဗာပြောတော့ဆိုကလပသမတနာသင်္ခတာယနေယဝိပဿနာယယောဂောကရဏီယောဝိပဿနာတရားအထုတ်မဲ့ဆိုရင်နဲ့ကလပသမတနာလို့ခေါ်တဲ့နေယဝိပဿနာကစာပြီးအထုတ်ပါလို့ပြောတာအဲ့တော့ကလပသမတနာဆိုတာကအိန္ဒိယဒေသကဆရာတော်ကြီးတွေခေါ်တဲ့အခေါ်နေယဝိပဿနာဆိုတာရှင်မဘုရောသပညာသင်နေတဲ့သီရိလင်္ကနိုင်ငံမဟာဝိဟာရကျောင်းတိုက်ကဆရာတော်ကြီးတွေခေါ်တဲ့ခေါ်တဲ့ဒီနှစ်ခုကတူတူပဲလို့ပြောအောင်အဋ္ဌိဏကပိဿုပံဣဇဒဗေဒစသည်ဖြင့်ပေါင်းစုထားတဲ့ဒီယုတ်ကိုအစုလိုက်အိဆာလို့ရှုမယ်ဒုက္ခလို့ရှုမယ်အနတ္တလို့ရှုမယ်ဒါကိုပဲအိဆာဆိုတာမြင်အောင်ကြည့်ရမယ်ဒုက္ခဆိုတာမြင်အောင်ကြည့်ရမယ်အနတ္တဆိုတာမြင်အောင်ကြည့်ရမယ်နေယဝိပဿနာဆိုတာလည်းပဲအဲ့ဒါကိုရည်ညွှန်းတာပဲယံကိဉ္စီရူပံအတ္တိဒါနာဂတပစ္စုပန်နံတပည့်ဆက်ကြအနတ္တလက္ခဏာတုတ်မှာမြတ်စွာဘုရားဟောတဲ့အတိုင်းယံကိဉ္စီရူပံအတ္တိဒါနာဂတပစ္စုပန်နံဣဇ္ဇတံဝဘိဒံဝဟိနံဝပဏိတံဝဩလာရိကံသူဝဒုက္ခမံဝယံတုရိတန္တိကေဝသဗ္ဗံရူပံနေတံမမနေသောဟမတုိနမိသောအတ္တအဲ့ဒီယေရှုဗျာကိုရယ်အစုလိုက်ရှုဖို့အဲ့ဒီနီးနဲ့ရှုဖို့ပြထားလို့အဲ့ဒီပါဠိတော်ကိုကြည့်ပြီးတော့ကလပသမတနာလို့လည်းခေါ်တယ်နေယဝိပဿနာလို့လည်းခေါ်တယ်ဝိပဿနာတရားအထုတ်ပြီဆိုရင်ကလပသမတနာကစပါသို့မဟုတ်နေယဝိပဿနာကစပါလို့ပြောတယ်အားလုံးခြုံငုံပြီးတော့ဆင်ញင်သုံးသက်တဲ့နီးနဲ့စပါလို့သူတို့ပြောတာသမထရဉာဏ်ကစတယ်သမထရဉာဏ်ကစတယ်ဆိုတာဘယ်ဟာကိုအခြေခံစတာတော့ဆိုတော့မနေ့ကပြောခဲ့တဲ့အတိုင်းပဲဒီနေ့ကပြောခဲ့တဲ့အတိုင်းပဲရှုပ်တည်နန်းနေဖြစ်လာဖို့ပိဿဗရိကအကြောင်းတရားကြောင့်ယုတ်တရားတွေဖြစ်လာဖို့အကြောင်းนี่မိပြီးတော့နန္တရားတွေဖြစ်လာဘူးအဲ့ဒီဖြစ်လာပုံကိုအစုလိုက်ကြည့်ပြီးတော့ဆင်ញင်သုံးသပ်ရမယ်လို့သူတို့ဆိုလို့တယ်ပရိညာသုံးပါးနဲ့ပြောမယ်ဆိုလို့ရှင်နာမရူပပရိစ္ဆေရဉာဏ်နဲ့ပစ္စယပရိကဉာဏ်ဒီနှစ်ခုဟာယာတပရိညာလို့ဆိုတဲ့ဟာသိစရာရှိတာတွေကိုသိအောင်လုပ်လိုက်တာညာတဆိုတာသိရမဲ့တရားကိုပြညာပိုင်းခြားပြီးတော့သိတဲ့ညာညာတပြညာအဲ့တော့အဓိပ္ပာယ်တွေကိုမှားပြီးတော့ဖွင့်တာမျိုးရှိတတ်သေးတယ်အဲ့တော့သာဝိကျမ်းကနေအညီပဲအဓိပ္ပာယ်ကိုဖွင့်ရညာတဆိုတာသိတဲ့သိတဲ့တည်းရှုမှတ်ရမဲ့ယုံနဲ့တရားတွေပြညာဆိုတာပိုင်းခြားသိတဲ့ပညာပဲ အဲ့ဒီပညာကဘယ်သူ့ကိုရည်ညွှန်းတာတော့ဆိုလို့ရှိရင်နာမရူပပြိစေရနဲ့ပစ္စယပြိခာဒီနှစ်ခုထိဋ္ဌိဝိသုဒ္ဓိနဲ့ကိဉ္ခာရဏဝိသုဒ္ဓိဖြစ်တဲ့အရာနှစ်ခုအဲ့ဒီနှစ်ခုကိုညာတပြိညာလို့ခေါ်တယ်အဲ့တော့ညာတပြိညာကိစ္စကပြီးပြီထိဋ္ဌိဝိသုဒ္ဓိနဲ့ကိဉ္ခာဝိရဏဝိသုဒ္ဓိဖြစ်လို့ရှိရင်ရှုံဏနေနဲ့ယုံဏနေရဲ့ဖြစ်ခြင်းအကြောင်းတရားတွေကိုသိရှိပြီးသွားပြီနော်ဖြစ်ရှိသွားတော့ရှေ့ဆက်ပြီးတော့ခုနကလပ္ပသမသနာတို့လေယောဝိပဿနာနဲ့ဘာလို့အမှားတော့ဆိုတိရဏပရိညာလို့ခေါ်တယ်တိရဏဆိုဆုံးဖြတ်နိုင်တာညာတာကတိတဲ့တိလိုက်တာတွေကိုတိတဲ့အတိညာတိရဏပရိညာဆိုတာအဲ့ဒါတွေကိုဆုံးဖြတ်ရမှာဘာလဲဆုံးဖြတ်ရမှာတော့ဆိုမမြဲဘူးဆိုတာကိုဆုံးဖြတ်ရမယ်ဒုက္ခဆိုတာကိုဆုံးဖြတ်ရမယ်အနတ္တကိုဖြစ်ချင်တာမဖြစ်ဘူးဆိုတာကိုဆုံးဖြတ်နိုင်အောင်အချိန်ချင်းပွတ်တယ်ဒါပြောတာနေစာဒုက္ခအနတ္တဆိုတဲ့လက္ခဏာ၃မျိုးနဲ့အချိန်ချင်းပွတ်တိုက်တာပွတ်တိုက်ပေးတာကိုသမထနာညာလို့ခေါ်တယ်အဲ့ဒီအလုပ်ကိုလုပ်အောင်လည်းဆွတ်လို့လေပေါ့နော်ပထမတော့နမရူပပရိစေရဉာဏ်တို့ကိပိစယပရိကဉာဏ်တို့ကတော့တဘာဝလက္ခဏာလို့ဆိုရဲရှုတော့ကနေကြည့်တယ်ယုတ်တရားနဲ့တရားတဘာဝလက္ခဏာဆိုတာဘာလို့ဆိုရင်ပထဝီဓာတ်ဆိုရင်ခက်မှရင်ပျော့ပြားခြင်းသို့မဟုတ်အတုံးခဲဖြစ်ခြင်းသဘောပထဝီဓာတ်အဝရဆိုတာယူစီးခြင်းသို့မဟုတ်ပေါင်းစီးခြင်းသဘောတေဇောဆိုတာယဉ်ကျက်စေခြင်းပူခြင်းသဘောဝါယောဆိုတာလှုပ်ရှားခြင်းတွန့်ခတ်ခြင်းသဘောအဲ့ဒီကိုယ်ပိုင်သဘောလေးတွေကနေပြီးတော့ကြည့်ပြီးတော့ရှုံဏ်ကိုသိတာအဲ့ဒါသဘောဝါလက္ခဏာရှုတော့ကနေသိတာအဲ့ဒီသိတဲ့အသည့်ကိုပဲညာတပရိညာလို့ခေါ်တယ်အခုတိရဏပရိညာရောက်လာပြီဆိုတဲ့အခါကျတော့သမသနာဉာဏ်ပိုင်းရောက်လာပြီဆိုတော့တဘာဝလက္ခဏာရှုတော့ကသိတာမဟုတ်တော့ပဲ ਨੇ တဘာဝလက္ခဏာရှုတော့ကသိထားတဲ့ပထဝီယဘောတိဇောဝါယောဆိုတဲ့ဋ္ဌိ၄ပါးဖတ်တဝေဒနာစားတဲ့နန္တရားတွေပုံမှာသူကတာမိညာလက္ခဏာဆိုအများဆိုင်တဲ့လက္ခဏာဖြစ်လာပြီးရင်ပျောက်ကွယ်သွားတယ်ဆိုတဲ့အနေစဖြစ်မှုပြမှုတွေကအမြဲတမ်းနှောက်ရနေတယ်ဆိုတဲ့ဒုက္ခထိုနှောက်ရနေတာကိုကိုယ်ပါမှတန်နိုင်တဲ့ဆိုင်းသတိမရှိဘူးဆိုတဲ့အနတ္တသို့မဟုတ်မြဲတဲ့အနှစ်သာရချမ်းသာတဲ့အနှစ်သာရဆိုတာမရှိဘူးအနှစ်သာရကင်းတယ်ဆိုတဲ့အနတ္တအဲ့ဒီအိဋ္ဌဒုက္ခအနတ္တလို့ခေါ်တဲ့တာမိညာလက္ခဏာရှုတော့ကနေပြီးတော့ပထဝီကိုကြည့်ရမယ်အာဘောကိုကြည့်ရမယ်တေဇောကိုကြည့်ရမယ်ဝါယောကိုကြည့်ရမယ်ဖန္တာကိုကြည့်ရမယ်ဝေဒနာကိုကြည့်ရမယ်တဘာဝခန္ဓာကတဘာဝရှုတော့ကသိတာကနမရူပပရိစ္ဆေရညာနဲ့ကင်ခာဒီပစ္စယပရိက္ခညာတဘာဝရှုတော့ကကြည့်တာဒေဋ္ဌိဝိသုဒ္ဓိနဲ့ကင်ခာဝိတရဏဝိသုဒ္ဓိအဲ့ဒီညာနှစ်ခုကတဘာဝရှုတော့ကကြည့်တာအခုကကျတော့တိုးတက်လာတယ်တဘာဝရှုတော့ကနေမကတော့ဘူးအနိစ္စဒုက္ခအနတ္တဆိုတဲ့အများဆိုင်အမှတ်သားသင်္ခါရတရားမှန်သမျှသည်အဟုတ်တော်သံဗောတိဟုတ်တော်ပါတိဝင်တိမရှိတဲ့နေရာကနေအကြောင်းကြောင့်ဖြစ်လာတယ်ဖြစ်လာပြီးရင်လုံးဝပြောင်းကွက်သွားတယ်ဆိုတဲ့တာမညာလက္ခဏာရှုတော့အဲ့ဒီအနိစ္စဒုက္ခတို့ကအမြဲတမ်းနှောက်ရှက်နေလို့ဒုက္ခဆိုတဲ့မှတ်သားအဲ့ဒီဒုက္ခဖြစ်နေတာကိုဘာမှကိုတတ်နိုင်တာမဟုတ်သည့်အတွက်ကြောင့်အနတ္တဆိုရှုတော့အဲ့ဒီရှုတော့ငါကြည့်တာတိရဏပညာလို့ခေါ်တယ်။တမသရညာဆိုတာတိရဏပညာဘိုင်းကိုရောက်လာ။တိရဏဆိုတာဆုံးဖြတ်တာ။တွေ့ထားတဲ့ရုပ်ဟာအနိစ္စလားအိစ္ဆလားဆိုအနိစ္စလို့ဆုံးဖြတ်နိုင်သွားတယ်။ဟုတ်တယ်။ဖြစ်ပြီးပြက်နေတာတွေကို तू တွေ့လာတယ်။ तू ုက္ခလားဒုက္ခလားလို့ဆိုဒုက္ခဆိုဆုံးဖြတ်နိုင်သွားတယ်။အတ္တလားအနတ္တလားဆိုတာအနတ္တလို့ဆုံးဖြတ်နိုင်သွားတယ်။ဒီသမထရဉာဏ်နဲ့ရှုပ်များလာတဲ့အခါကျတော့လက်တွေ့တွေ့လာတယ်။တွေ့လာသည့်အတွက်ကြောင့်အနိစ္စဒုက္ခအနတ္တလို့ပွတ်တိုက်ပပြားတဲ့အခါမှာတကယ်ကိုအနိစ္စဒုက္ခအနတ္တဖြစ်နေတာကိုသိလာတယ်။အဲ့လိုသိဖို့ရအတွက်ကလဘသမတနာဆိုရပေါင်းလိုက်ရှုတာနေယဝိပဿနာဆိုတဲ့အတိုင်းပဲမြတ်စွာဘုရားညွှန်ထားတဲ့နိလန်တိုင်းပေါင်းစုပြီးတော့ရှုတာအဲ့လိုရှုရမှာကဲအဲ့ဒီရှုပုံရှုနည်းလေးကအမျိုးစုံပေးထားတာရှိတယ်အမျိုးစုံပဲပေးထားတယ်အမျိုးစုံပေးထားတော့ခက်ကျဲကျဲလေးရှုကြည့်အောင်ခကြဲကြဲလေးရနေစိတ်ပြီးတော့ရှုလို့ရတယ်ခကြဲကြဲဆိုလို့ရှိရင်ကဲတော်တော်လေးကြဲပေးလိုက်မယ်ဆိုတော့ဘဝရဲ့တက်တက်တာအချိန်ခါဘလောက်ရှိလူတယောက်ဟာအနှစ်တရာအသက်တရာနေရတယ်နှစ်တရာနေရတယ်ဆိုလူတယောက်ရဲ့ဘဝတက်တက်တာကာလကိုဆယ်စုတစ်ခုဆယ်စုတစ်ခုနဲ့အပိုင်းဆယ်ပိုင်းပိုင်းကြည့်လိုက်နော်ပိုင်းကြည့်လိုက်ပထမဆယ်စုမိခင်ဝန်းကနေမွေးလာပြီးတဲ့နောက်လူတွေကမှတ်ကြတယ်ဒါတလသာရှိသေးတယ်တနေ့သာရှိသေးတယ်နဲ့လို့မှတ်ကြတယ်လေအဲ့ဒီကလေးရွယ်လေးကနေစပြီးတော့မွေးဖွားလာတဲ့အချိန်ကနေပြီးတော့ဆယ်နှစ်သားထီအောင်ဆယ်နှစ်သမီးထီအောင်တက္ကတာတစ်ခုမှတ်လိုက်တသက်ကလို့ခေါ်တယ်ဆယ်စုနှစ်တစ်နှစ်ဖြစ်သွား21ကနေပြီးတော့အဲ17နှစ်ကနေပြီးတော့20ထိအောင်ကဒုတိယဆယ်စုနှစ်ဖြစ်တယ်21ကနေ30ထိအောင်တတိယဆယ်စုနှစ်အဲကိုယ့်ကိုတွေ့ပေါ်ငုတ်ကိုယ်မှာဆယ်စုနှစ်ကဘယ်နှခုမှရောက်နေတယ်ဆိုတော့ကြည့်31ကနေ40ထိအောင်ကသုဒ္ဓဆယ်စုနှစ်41ကနေ50ထိအောင်ပစ္စမဆယ်စုနှစ်51ကနေ60သတ္ထဆယ်စုနှစ်61ကနေ90ကခုနှစ်ခုမြောက်ဆယ်စုနှစ်တတ္တမဆယ်စုနှစ်91ကနေ80အထမဆယ်စုနှစ်81ကနေ90နဝမဆယ်စုနှစ်91ကနေ100ဆိုတော့တတ္တမဆယ်စုနှစ်ပထမဆယ်စုနှစ်ကိုမန္တတသက်ကလို့ခေါ်တယ်။နှုနေတဲ့အရွယ်။ရုပ်ခန္ဓာပိုင်းကလည်းနှုနေတယ်၊စိတ်ပိုင်းဆိုင်ရာကလည်းနှုနေတယ်။မဖွင့်ဖြိုးသေးဘူး။နှုနေတဲ့အရွယ်လို့။ကလေးအရွယ်လေး။ဒုတိယဆယ်စုနှစ်ကျတော့သူမနတ္တကခေါ်တော့ဒုတိယကျတော့ခိတ္တထက်ကလို့ခေါ်တယ်ခိတ္တဆိုတာခါခွေလုံးကြီးတင်တဲ့ဓာတ်ရင်ကောင်းနှလုံးဆင်းထားတယ်ခိတ္တခိတ္တဆိုတာမြူတုပျော်ပါကစားခြင်းဆိုတဲ့အဓိပ္ပာယ်ကလေးလေးဟာတနှစ်သားကနေဆယ်နှစ်သားထိအောင်အမေဖေနာလူကြီးနာကပ်ပြီးတော့နေတာစိတ်ဓာတ်အပြင်နဲ့နူးညံ့တယ်ယုံနေအပြင်နဲ့နူးညံ့တယ်သူကြီးနာသိမခွာသေးဘူး17နှစ်ကနေပြီးအနည်း20ရောက်တဲ့ကခိတ္တတသက်ကတငယ်ချင်းအပေါင်းအသင်းတွေနဲ့ပြောခြင်းနဲ့ပါခြင်းနဲ့လဲခြင်းနဲ့ပတ်ခြင်းနဲ့ဖြစ်လာအဲ့ဒီမှာတမန္တနာအနေနဲ့တွေ့ကြည့်လိုက်မယ်ဆိုရှင်ဩပထမဆယ်စုနှစ်တုန်းကယုတ်တည်းဟာဒုတိယဆယ်စုနှစ်အထိမပါလာပါလားစဉ်းစားရမှာဒါခက်ကြမ်းကြမ်းစဉ်းစားတဲ့အခါမှာပထမအရွယ်တုန်းကရှိတဲ့ယုတ်တိနန်းနေဟာဖြစ်ခဲ့တာပဲလေအဲ့တော့အဲ့ဒါတွေကဒုတိယဆယ်ခုဆယ်စုနှစ်ကျတော့ဘာမလာတော့ပါလားပထမဆယ်စုနှစ်မှာဖြစ်ပြီးတော့အလုံးဟာပြတ်သွားပြီ has gone forever ပဲပြန်လာဖို့မရဘူးခါရဲအပြီးသွားတာအပြီးပြတ်သွား စိတ်ဓာတ်တွေလည်းပြောင်းသွားတာတိတာထင်ရှားတယ်လေ7နှစ်ကနေနှစ်20ကြာအမေဖေနာသိမ့်ကတ်ချင်တော့တကယ်ချင်းပေါင်းသိနေနဲ့ပြောချင်းနဲ့ပါချင်းနဲ့ပဲရောက်သွားဟုတ်ပြီ21နှစ်ကနေပြီးတော့30ကြာတော့ဝဏ္ဏဒတကလှပလာတယ်ပြည့်ဖြိုးလာတယ်အသားရည်တွေပြည့်လာလူလားမြောက်လာတယ်ပေါ့တန်းနဲ့ကြောလာပြီဆိုလူလားမြောက်လာအဲ့ဒါကိုဝဏ္ဏဒတကလို့ခေါ်တယ်လူရဲ့ခန္ဓာကိုယ်မှာလှပတဲ့အရွယ်အဲ့ဒါခုနကတော့လည်းဒီလှပတဲ့အရွယ်ရောက်လို့ရှင်ဗဏ္ဏဒတကတော့ယုတ်တည်နံနေရဒီမှာမရှိတော့ဘူးပါမလားဘူးအခိတတသကယုတ်တည်နံနေရလဲဝဏ္ဏတသကမှာပါမလားဘူးဒါအသိသိတ္တိပဲဖြစ်နေတယ်တို့ဟုတ်ပြီ31ကနေ40ကျတော့ဗလတတကခွန်အားတွေပြည့်လာတယ်လို့လှုံနိုင်၊ကိုင်းနိုင်၊သွားနိုင်၊လာနိုင်၊စားနိုင်၊သောက်နိုင်လူရဝင်လာတယ်ပေါ့ဗလတတကဆိုကိုယ်ကိုယုံကြည်မှုတွေစိတ်ဓာတ်ဆိုင်ရာခွန်အားတွေกายบลาริตุติญาปะละเอ้อน่ะโปลัตตะตะกะโลขอเรวนัตตะตะกะตรงอ่ะอะหยาริอะปลัตตะตะกะที่ไม่ยောက်တော့อูยุติณันนี่ห่าปัจฉิตั่วไปตะคาปลัตตะตะกะ41กะนี่50อะที่ตั่วได้คาจะรอปัญญาตะตะกะ40จ่อตั่วยินดูอ่ะบาลงลงซึ้งซาล่ะเอ็งเนาะลูกတုံးတိုက်ကြားကြက်ကြိုက်ဆိုတာမလုပ်တော့တဲ40ကြောလာလို့ရှင်ရွေးချယ်တတ်လားတွေ့ကြုံကလည်းရင်းကျက်လားတဲ50လောက်ဆိုလူကတော်တော်တည်ငြိမ်လားအဲ့တော့40ကြောကဟာဒီမရှိတော့ဘူး50ကြာတော့လေတို့သွားတာဟော51ကနေပြီး60ကြာတော့ဟာနိဒသကလို့ခေါ်တယ်51ကနေစပြီးတော့50မှာတိုင်ထိတ်ရောက်ပြီး51ကနေစပြီးအောက်ပြန်ဆင်းလာပညာတသက်ကပြီးတဲ့အခါကျတော့အစအစအရာရနည်းနည်းယိုယွင်းလာရစီတွေမှုန်းလာတယ်မျက်မှန်တွေတက်လာရပြီးစွေနေဖြူလာရပြီးနော်တွားရီဝရီကျိုးရီဖြစ်လာကုန်ပြီတဖြည်းဖြည်းချင်းယိုယွင်းတဲ့အပိုင်းကိုရောက်လာဟိုကလေးကယိုယွင်းဒါလေးကယိုယွင်းတယ်ပါစေကြောလာလို့ရှိရင်ယူရင်းတဲ့အပိုင်းကဏ္ဍရောက်သွားပြီအဲ့ဒါလေ40တုန်းက50တုန်းကယုတ်တိဟာဒီ51ဒီဘက်မှာမပါလာပြန်တော့ပြောင်းသွားပြီအဲ့ဒါကြတော့ဟာနိတသက်ကလို့ခေါ်တယ်ဆွေယူလာတဲ့အပိုင်းနဲ့တခါ61ကနေ90ကြတော့ပပ္ပရထသက်ကဂိုင်းတိုင်းဖြစ်လာနော်61ကနေ90တော့ရုပ်ရုံနဲ့မကဘူးနည်းနည်းဂိုင်းတိုင်းဖြစ်လာတယ်91ကနေပြီးတော့80ကျတော့ဝင်ကတတ်တကတယ်နည်းနည်းကုန်းလာတယ်လက်ပြင်းလေးကုန်းလာတယ်ဟိုဟာလေးကုန်းလာတယ်အကွေးကောက်ကလေးတွေဖြစ်လာတယ်ပေါ့အဲ့ဒါဝင်ကတတ်တက81ကနေပြီးတော့90ကျတော့80ကျော်သွားရင်မောမူဟာတတ်တကနေနေတိတ်ပြီးတော့ဖြတ်ဖြတ်လက်လက်မရှိတော့80ကျော်သားရင်မဖြတ်လက်တော့ဘူးလူကဟိုကလေးမေးဒါလေးမေးတချို့ကျတော့စတဲ့မေးပြီနိငါခုနဒီနထားတော့ခုပဲရောက်သွားတော့ဆိုတာထမင်းစားပြီတော့မစားသေးဘူးလို့ပြောခြင်းလည်းပြောပြန်တယ်ပစ္စည်းခဏခဏပျောက်တတ်တယ်အဲ့ဒီအချိန်အဲ့ဒါမောမှုကတသက်ကရောက်အဲ့တော့တတိကောင်းတဲ့လူတွေတော့ရှိကောင်းရှိမယ်ဒါပေမဲ့လို့ပြောတာပါပဲပြောအဇိုင်းမားတို့ဖြစ်ရင်တော့ပို့ဆိုးတော့ပေါ့နော်91ကနေပြီးတော့တရားကြတော့သေယနာတသက်ကတဲ့အဲ့ရတယ်မှာပဲခွေနေတာသိပြီးတော့ဟိုဒီဒီမသွားတော့ထိုင်တာလည်းသိမကြတော့ကြာကြီးမထိုင်နိုင်ဘူးအဲ့ရတယ်မှာအိတ်နေတာပဲများသွားတယနာဆိုတာအိယာအိယာနဲ့မိတ်ဆက်ပြီးတော့အိမ်မှာနေတော့တာအဲ့တော့ဘောဝါကြီးဟာစဉ်းစားကြည့်မယ်သမသနာညာနဲ့သုံးသပ်ကြည့်မယ်ဆိုရင် ဤဆယ်စုနှစ်ဆယ်စုနှစ်ယုတ်တရားပထမဆယ်စုနှစ်ကယုတ်တရားနန်းနေဟာဒုတိယဆယ်စုနှစ်ယုံနဲ့ထီအောင်မရောက်လာတော့ဘူးဒါအကျဲကျဲကြီးစဉ်းစားတာနော်ကျဲကျဲကြီးစဉ်းစားတာဒုတိယဆယ်စုနှစ်ကယုံနဲ့နေဟာတတိယဆယ်စုနှစ်ထီရောက်မလာဘူးတတိယဆယ်စုနှစ်ကယုံနဲ့အဲ့ဒါလို့ပေါင်းပြီးတော့ရှုပ်တည်နန္ဒီရဲ့ရွှေရှားပြောင်းလဲသွားမှုတွေကိုအချိန်ချင်းထက်ထက်ဆင်ခြင်သုံးသက်တာမမြဲဘူးဆိုတာကိုအချိန်ချင်းထက်ထက်တည်ရတည်နေတာမဟုတ်ဘူးဆိုတာအချိန်ချင်းထက်ထက်အသိဉာဏ်နဲ့သုံးသက်နေတာကိုသမ္မသနာလို့ခေါ်တယ်။သံဆိုတာအချိန်ချင်းထက်ထက်မတနာကသုံးသက်တာပွတ်တိုက်တာနော်အချိန်ချင်းထက်ထက်အသိဉာဏ်နဲ့ပွတ်တိုက်နေတာဒါဘာလို့တော့ဆိုစဉ်းစားနေတာပေါ့ထပ်တလဲလဲစဉ်းစားဒါအကုန်လုံးပေါင်းပြီးတော့စဉ်းစားဒါမို့ကလပသမတနာအာတိတဲ့ဝိပဿနာရဲ့အာတိအစကလပသမတနာပေါင်းပြီးတော့နေဆရုပ်ကနတ္တလို့ဆုံးဖြတ်တာမမြဲဘူးဆိုတာဆုံးဖြတ်နိုင်တာဒါဥတ္တရဏပရိညာလို့ခေါ်တယ်ဆုံးဖြတ်နိုင်တဲ့အသိဉာဏ်လို့ပြောတာဟုတ်တယ်ငါငယ်ငယ်တုန်းကဒီလိုမှမဟုတ်တာဟုတ်လားငယ်ငယ်တုန်းကယုတ်တည်းမရှိတော့ဘူးငယ်တော့ဒီလိုမဟုတ်ဘူးငါဆိုရင်စားတော့ကဒီလိုဟာမဟုတ်ဘူးခုဒါထင်ရှားတာပြောမယ်ဆိုရင်စားတော့ကလက်မောင်းနေတာအခုကျတော့ဖြူကြောင်နေဖြစ်ကုန်ပြီဆေးတွေဆိုတော့ပိုးကြောင်ကုန်တာအဲ့လိုမမြဲတဲ့သဘောတရားတွေကိုဆင်ញင်သုံးသပ်နိုင်ရမယ်ဆင်ញင်သုံးသပ်တာအဲ့ဒီလိုအချိန်ချင်းထက်ထက်ဆင်ញင်သုံးသပ်နေတာဘယ်သမထရညာလို့အဲ့တော့ဝိပဿနာတရားဆိုတာတလလေးသွားထုတ်လို့တရားလေးတစ်ပတ်ကလေးထိုင်လို့ကတော့ဘယ်လိုလုပ်ဖြစ်မှာချိန်ချင်းထက်ထက်သုံးသပ်ဖို့လိုတယ်လေအဲ့တော့ခွေအိမ်မှာနေရင်လည်းကိုလုတ်လို့ရတယ်လေတာတွေကတတိရှိနေဖို့ပဲလိုအပ်တယ်အလုံးလို့ရင်ကလည်းဝိပဿနာဖြစ်တာပဲလေရှင်းတော့ကပစ္စေကဘုရားတွေပါလေဆိုတော့တပင်အောင်သွားရင်တိရကလေးကြွေးကြတာကြည့်ပြီးတော့ဒီတိရလေးကမမြဲဘူးငါခန္ဓာရှိတဲ့ရုပ်တရားလည်းဒီတိုင်းပဲမမြဲပါလားဓမ္မတာရုပ်လို့ဆိုတဲ့သဘာဝရုပ်တွေကိုလည်းကြည့်ပြီးတော့ရှုလို့ရတယ်ပန်းပွင့်လေးတစ်ပွင့်ကိုကြည့်ပြီးတော့ရှုတယ်။မနေ့တော့ကအဖူးလေးဒီနေ့ပွင့်လာပြီ။အဲ့ဒီပြင်ကကျတော့ညှို့သွားပြီ။တစ်ခါကျတော့ကျွေသွားပြီ။ဖူးပွင့်နွမ်းကျွေ။တော့ပြောင်းလဲနေတဲ့သဘောလေးကိုပြောတာ။အဲ့ဒီဒါကဗဟိတရုပ်ကိုသက်မဲ့ရုပ်တွေကိုလည်းပဲအဲ့ဒါလို့ဆင်ញင်သုံးသပ်ကြည့်လို့ရတယ်။ဣဇ္ဇဒရုပ်ကိုလည်းဆင်ញင်သုံးသပ်ရမှာပဲ။ဗဟိတရုပ်ကိုလည်းဆင်ញင်သုံးသပ်ဘိဒ္ဓကြတော့နှမျိုးရှိတယ်ဣဇ္ဇဒကကိုယ်တဏ္ဍမှာဖြစ်တဲ့ယုတ်ဒီဘိဒ္ဓကြတော့ကိုမတ်တပါအခြားသူရဲ့တဏ္ဍမှာဖြစ်တဲ့ယုတ်တခါတလေတွေ့တယ်မဟုတ်လားကိုနဲ့တငယ်ချင်းတွေပဲမတွေ့တာကြတော့ဟာအိုးသွားလိုက်တာသဘင်ကြီးကလည်းကောင်းတကောင်းလုံးဖွေးနေပါလားဖြစ်သွားတာလေအဲတော့ယုတ်ဒီမဟုတ်တော့ပါလားဆိုတငယ်ချင်းချင်းတော့မမိတော့တာမဟုတ်တော့ပြောင်းလဲမှုတွေရှိတယ်ဆိုတာစဉ်းစားလို့ရတယ်ပေါ့အဲ့ဒါလည်းဗေဟိတလို့ခေါ်နိုင်တယ်။နောက်ပြင်းမကဟာတွေကိုလည်းဗေဟိတလို့ခေါ်နိုင်တယ်။ပြင်းမကအဝတ်ပဲဖြစ်ဖြစ်ကိုသုံးနေတဲ့ပစ္စည်းပဲဖြစ်ဖြစ်ဟောင်းနှွမ်းယူရင်းသွားတာတွေကိုကြည့်ပြီးတော့မမြဲတဲ့သဘောတရားကိုစဉ်းချင်းစဉ်းစားကြည့်။မြဲနေတယ်ဆိုရင်အသက်ဟာတည်နေမှာပဲလေမြဲတာ။အသက်ကဟောင်းဖြစ်သွားတယ်ဆိုမမြဲတဲ့သဘော။တည်တည်ချာချာတွေးတော့ကြည့်ရမှာဖြစ်တယ်။တွေ့တော့ကြည့်အောင်အလုံးဟာပြောင်းလဲနေတယ်အကောင်းပဲပြောင်းလဲတာမဟုတ်ဘူးအဆိုးဘက်ကိုပြောင်းလဲနေတာလူရည်အသက်နေစဉ်တွေ့နေလို့ဒါပဲလို့ထင်နေတာမဟုတ်ဘူးစင်ထာဝရပြောင်းလဲနေတယ်ပြောင်းလဲမှုလင်းမြန်းခြင်းနဲ့နှိပ်ကွေးခြင်းဒါပဲกว่าတယ်ပေါ့အဲ့ဒါလို့အချိန်ချင်းထပ်ထပ်ဆင်ញင်သုံးသပ်ပြီးတော့မမြဲဘူးဆိုတော့ဟုတ်တယ် ပြောင်းလဲနေတယ်ဆိုတာလဲဟုတ်တယ်လို့ဆုံးဖြတ်နိုင်တဲ့အသိဉာဏ်ကိုတိရဏပညာလို့ခေါ်တယ်အဲ့ဒါသမသနာဉာဏ်ကလျှာဝိပဿနာနည်းနဲ့ရှုတဲ့ပုံစံတစ်ခုအဲ့ဒီထပ်ပြီးအသေးစိတ်လိုက်ပဲဆိုရင်တနည်းမှာ17လရှိအစနလာနဲ့တွဲလို့လည်းရအခုဆိုပြုတ်ပြုတ်ပြုတ်နဲ့ကုန်သွားတာပဲရတရားလေဇန်နဝါရီတုန်းကဟာလေအခုဖေဖော်ဝါရီရောက်တော့မရှိတော့ဘူးဖေဖော်ဝါရီဟာတွေလည်းမကြခင်မတ်လရောက်တဲ့အခါကုန်သွားလေကုန်နေတာတွေကိုလအလိုက်လဲကြည့်ပြီးတော့ဆုံးဖြတ်လို့ရတယ်ခုနလည်းကျင်းသွားပြီခုနဆယ်စုမှတစ်ခါကြည့်တာနော်အခုကျတော့နည်းနည်းကျင်းပြီးတော့ကြည့်လိုက်ဒီရကျင်းကြည့်လိုက်လို့ရှင်အေးမနဲ့အိယတာတော့ကယုတ်တရားနေ့ကြတော့မရှိတော့နေ့လည်းယုတ်တရားညကြတော့မရှိတော့ဟောနေ့ကိုလည်းအဲ့လိုသုံးပိုင်းပိုင်းပြီးတော့ကြည့်လို့ရတယ်သုံးပုံညကိုလည်းသုံးပိုင်းပိုင်းလို့ရတယ်နေ့ကိုမနဲ့နေ့လည်းညနေညကိုတော့ပထမပိုင်းပထမညမရှိမယံတတိယယံဆိုယံသုံးယံနဲ့ပိုက်ပြီးတော့ချိအဲ့ဒါဒီဖြည်းဖြည်းချင်းပြီးတော့ခုနနေယဝိပဿနာနေနဲ့တမသနာညာနဲ့ဆင်ញင်သုံးသပ်ရမှာဖြစ်တယ်အဲ့ဒါလို့တွေးပါတွေးရမှာဖြစ်တယ်အဲ့ကျောကမ္မထာတို့ရင်မတွေးနဲ့လို့ပြောတာကအိမ်ကိုမတွေးဘူးလို့ပြောရမှာပဲတရားတွေမတွေးနဲ့လို့ပြောတာဒါတွေးကိုတွေးရမတွေးလို့ပဲသိမယ်နော်မတွေ့နေကိုယ့်အကိုဟုတ်တယ်ထင်နေတာဒါတဖြည်းဖြည်းချင်းကြည့်လိုက်တာအဲ့ဒီထပ်ပြီးတော့ကျင်းလို့ရသေးတယ်ဘလို့ကျင်းမလို့ခြေတလန်းနဲ့တလန်းကျင်းလို့ရပထမခြေလန်းတော့ရုပ်တရားပြတ်သွားပြီအခုဒုတိယခြေလန်းမှာရုပ်သစ်နံသစ်ဖြစ်နေဒုတိယခြေလန်းကရုပ်တရားတတိယခြေလန်းဒီမပါတော့ဘူးထပ်ချင်းလိုက်တာအဲ့ဒီတည်းထပ်ချင်းလို့ရသေးတယ်လေးကိုရှုသွင်းလိုက်တဲ့အချိန်ကသွင်းလိုက်တဲ့အချိန်ဖြစ်သွားတဲ့ယုတ်ဒီရှိုက်ထုတ်လိုက်တဲ့အခါမှာဖြစ်သွားတဲ့ယုတ်ဒီဩရှုသွင်းလိုက်တဲ့အချိန်ကဖြစ်တဲ့ယုတ်ဒီဟာရှိုက်ထုတ်လိုက်တဲ့အချိန်တိအောင်မပါတော့ဘူးအတိတ်တွေသွားတယ်ဩတက်ရှုနေတာဟုတ်ပဲခန္ဓာနဲ့ဒါနဲ့တခြားစီဆိုတာကိုဆင်ញင်သုံးသပ်ကြည့်ရအောင်အဲ့တော့သမသရညာဆိုတာဒီတဘာဝတရားနဲ့ကိုယ့်ရဲ့အသိဉာဏ်နဲ့အချိန်ချင်းထပ်ထပ်ပွတ်တိုင်နေတာကိုပြောချိန်ချင်းထပ်ထပ်စဉ်းစားနေဟုတ်တယ်ဟုတ်တယ်မရှိတော့ဘူးဆိုတာကိုစဉ်းစားနေအဲ့ဒီလိုချင်းပြီးတော့စဉ်းစားတယ်လို့မရှိတော့ဘူးဆိုတာပိုးတေချာတဲ့ဟာတစ်ခုပြောပြစကားပြောနေတဲ့အခါတေချာနားထောင်ကြည့်စကားလုံးလေးတစ်လုံးကရှေ့ကထွက်လာတဲ့စကားလုံးကနောက်စကားလုံးမထွက်ခင်ပျောက်သွားတယ်မပျောက်ရင်နားထဲရှုပ်ထွေးနေမှာပေါ့ပျောက်သွားတယ်လေရှေ့ကလေးပျောက်နေတယ်ကာယခဝေးရွတ်ကြည့်ပါလားကာကြီးလို့ပေါ်တဲ့အတန်ခဝေးဆိုတဲ့အတန်ကြားလိုက်တာမရှိတော့ဘူးအဲ့လောက်ကိုမြန်သလားဆိုမြန်တာပေါ့အဲ့လောက်ကိုမြန်ရှုပ်တဲ့နဲ့နေရလှင်မြန်နဲ့နှုံးနဲ့ပျောက်နေတဲ့ဆိုတာကိုကိုယ့်ကိုယ်ကိုစမ်းသက်ကြည့်အဲ့ဒါလို့အချိန်ချင်းအသိဉာဏ်နဲ့စဉ်းစားတွေးခေါ်ပြီးတော့အချိန်ချင်းထပ်ထပ်စဉ်းစားနေတာကိုသမသနာညာလို့ခေါ်တယ်သမထရဉာဏ်ကစာကိုစင်းကိုစဉ်းစားရမှာနော်အသိဉာဏ်နဲ့ယုတ်တရားနံတရားတွေတွေးရှိထားတဲ့ယုတ်တရားနံတရားတွေရဲ့မမြဲတဲ့သဘောကိုတွေးကိုတွေးရမမြဲသည့်အတွက်ကြောင့်ခြေနှက်ဆရာမဟုတ်ဘူးဥရိယပယပฏิပိလနဋ္ဌိနဖြစ်မှုပြက်မှုတွေကနှောက်ရှက်နေလို့ဒုက္ခဟောဟိုစားဆရာမရှိလို့ညီတဲ့ဒုက္ခမဟုတ်ဒီဒုက္ခကဖြစ်သွားတဲ့အရာတစ်ခုထိန်းထားလို့မရတာဒုက္ခထိန်းထားလို့မရဘူးလေ ဘာမှထိန်းတာလို့မရဘူးကိုယ်စိတ်လည်းထိန်းတာလို့မရဘူးကိုယ်ယုတ်တည်းလည်းထိန်းတာလို့မရဘူးတာမားဖြင့်စဉ်းစားကြည့်ရင်လူတွေဟာ10နှစ်လောက်10နှစ်လောက်ကြာမှယုတ်ကပြောင်းသွားတော့ဩအိုးသွားတယ်လို့ထင်ကြတယ်အမှားတော့စက္ကန့်ပိုင်းစက္ကန့်ပဲဒီစက္ကန့်နဲ့နောက်စက္ကန့်မတူတော့ဘူးအဲ့ဒီဟာပြောင်းနေတာတခါတည်းခုံပြောင်းသွားတာမဟုတ်ဘူးသို့သောကွဲပြားခြားနားမှုမသိတာပြက်နေတာကတော့စက္ကန့်ပိုင်းအတိုင်းပြက်နေတာပဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ကစက္ကန့်ပိုင်းအတိုင်းမှာရှိနေတယ်အဲ့ဒီသဘောတရားလေးတွေကိုအသိဉာဏ်နဲ့မှဟုတ်မို့ကိုယ့်အကူအချိန်ချင်းထက်ထသေးသေးလောင်းသည့်ထီအောင်ထိုင်ပြီးတော့စဉ်းစားနေလိုက်ဒါကမ္မထမ်းထိုင်တာပဲကြိုက်သလိုထိုင်နော်ကျဲသူတို့ထိုင်စဉ်းစားနေဖို့အဓိကပဲကလထိုင်မောထိုင်ထိုင်အဲ့ရတဲ့လဲနေနေဘယ်နေရာပဲဖြစ်ဖြစ်မမြဲတဲ့သဘောကိုဆင်ញင်စဉ်းစားနေတဲ့အချိန်မှာလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးလောဘဒေါသကိုဆက်ပြုတ်ကိလုထားတာချိုးနှိမ်ထားတာအတန်ကြားလိုက်ရင်လည်းကြားလိုက်တဲ့အတန်လေးပေါ်မှာရှုကြည့်လိုက်ဟောခုနကြားလိုက်တဲ့ခုပျောက်သွားပြီမရှိတော့အတန်နော်အတန်ကြားလိုက်တော့အတန်ဆိုတာတိလိုက်တာနဲ့တပြိုင်နဲ့ပြီးတော့တိတဲ့စိတ်ကလည်းပျောက်သွားကြားလိုက်တဲ့အတန်နဲ့အတူတူကတိလိုက်တဲ့စိတ်ကပျောက်သွားအဲ့ဒါတေဆုံးခြင်းပဲလေတမန်အဖြစ်ပြောရင်လူတွေကတပွားမှာတစ်ခါပဲသိတယ်လို့ပြောနေကြတာမဟုတ်ဘူးအချိန်ပေါင်းများစွာသိနေတာစက္ကန့်လိုက်သိနေတာဒါကိုသေးတယ်လို့မခေါ်ကြလို့အဲ့ဒါကိုခဏိကမရဏလို့ခေါ်တယ်သေဆုံးခြင်းဟာစက္ကန့်ပိုင်းလိုက်မှာရှိနေတယ်လူတွေရဲ့သေဆုံးမှုတွေကပျက်စီးမှုတွေကအဲ့ဒီမှာပဲရှိတယ်အဲ့ဒါတွေထိအောင်မြင်အောင်ကြည့်ရမယ်လို့ဆိုလိုတယ်ပေါ့တဖြည်းဖြည်းတမသနာညာနဲ့ပုတ်တိုက်ပါပြတော့ဘာတွေဖြစ်လာလို့ဆိုဖြစ်လာတာကိုလည်းသိလိုက်တယ်ပြတ်သွားတာကိုလည်းသိလိုက်တယ်ဖြစ်တာကိုသိတာဥရိယညာပြတ်သွားတာကိုသိတာဝရညာအဲ့ဒီဥရိယနဲ့ဝရနှစ်ခုပေါင်းပြီးဥရိယပယလို့ခေါ်တာနော်ဥရိယဆိုတာဖြစ်ပေါ်လာခြင်းဝရဆိုတာပျက်စီးပျောက်ွယ်သွားခြင်းပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဆိုတဲ့သဘောအတန်ကိုရှုကြည့်ရင်တော့ပို့ထင်ရှားတယ်နော်အတန်ကိုရှုကြည့်လိုက်ရင်မတမ်းမထင်ရှားတန်လေးတွေကပေါ်လာလိုက်ပျောက်သွားတာထင်ရှားအဲ့ဒါလိုပဲကြံတဲ့ဟာတွေလည်းပဲပေါ်လိုက်ပျောက်လိုက်ပဲဆိုတာကိုသိချာလောက်သိထီအောင်အချိန်ချင်းထပ်ထပ်ဆင်ញင်စဉ်းစားမယ်တမသရညာနဲ့အချိန်ချင်းပွတ်တိုက်မယ်အချိန်ချင်းထပ်ထပ်စဉ်းစားမယ်ခုနလိုအကျယ်ကြီးကနေထားပြီးတော့အကျဉ်းလေးထီအောင်စဉ်းစားမယ်ထက်သက်သည့်ဝင်သက်သို့မတိုင်းမီပျက်စီးသွားတယ်။ကြားထဲမှာပျက်စီးသွားတာတွေအကုန်လုံးအဲ့ဒီတည်းပဲသွားတယ်။ရှူသွင်းနေတဲ့အချိန်မှာလည်းပျက်စီးတာ၊ရှိုက်ထုတ်လိုက်တဲ့အချိန်မှာလည်းပျက်စီးနေတာ။အလုံးဟာခဏမတ္တထာယီတစ်ခဏလေးပဲ။ဥပတိပင်ဆိုပြီးတော့ပျောက်သွားကြတာပဲ။အဲနာနဲ့ယုတ်ဆိုရင်တော့ယုတ်ကနည်းနည်းလေးတည်တတ်တဲ့အပိုင်းလေးကြားတယ်။နန္တရားကြတော့ပိုးလင်မြန်တယ်။နော်ခဏသုံးခုဟာဖြစ်တည်ပြက်ဆိုရဲခဏသုံးခုဟာနန်းကြတော့တူကြည့်တူကြည့်တယ်ရုပ်ကြတော့ဖြစ်တာတူတယ်ပြက်တာလည်းတူတယ်တီဆိုရဲအပိုင်းကြတော့နည်းနည်းလေးကြာတယ်စိတ်ပေါင်း18ချက်ဖြစ်ပြက်သွားသည့်ထီအောင်သူကယက်တည်မှုလေးရှိတယ်ရုပ်ပိုင်းဆိုင်ရာကြတော့အဲ့ဒါလောက်ပဲကွာချားတယ်ကျန်တဲ့ဟာမပြက်မစီးသာဝရတီနေတယ်ဆိုတာလုံးဝမရှိဘူးအသေးစိတ်အသေးစိတ်ပြီးတော့ကိုယ့်ကိုမြင်အောင်ခြိနိုင်ရမယ်ခြိနိုင်ဖို့ရအတွက်အချိန်ချင်းထပ်ထပ်စဉ်းစားရမယ်အဲ့ဒါကိုပြောတာကလာပသမတနာလက်ရဝိပဿနာအလုံးစဉ်းစားပါများတဲ့အခါကျတော့ရုံဏံဆိုတဲ့အတိအပြင်ရုံဏံဆိုတဲ့အတိတဲ့ဖေဘော်လူကရောက်သွားတော့ဆိုအနိစ္စဒုက္ခအနတ္တမမြဲဘူးဆိုတာရယ်ဆင်းရဲတယ်ဆိုတာရယ်ကိုမပိုင်ဘူးဆိုတာရယ်ဒီနှစ်ခုပေါ်စိတ်ကရောက်သွား ဒီလက္ခဏာပေါ်စိတ်ကိုရောက်တယ်အဲ့ဒါကိုကြည့်ပြီးတော့လက္ခဏာရမဏိကဝိပဿနာလို့ခေါ်တယ်ဝိပဿနာရဲ့အာယုံဟာအိစ္ဆဒုက္ခအနတ္တဆိုတဲ့လက္ခဏာဆိုလိုတာကကိုကြည့်တာကသင်္ခါရတရားကိုကြည့်တာယုံဉာဏ်ကိုကြည့်တာဒါပေမဲ့ယုံဉာဏ်ကိုမြင်တဲ့အခါဘယ်ပုံစံနဲ့မြင်တာတော့ဆိုတော့အိစ္ဆပုံစံနဲ့မြင်တယ်ဒုက္ခပုံစံနဲ့မြင်တယ်အနတ္တပုံစံနဲ့မြင်တယ်အမြင်ကြတော့အိစ္ဆဒုက္ခအနတ္တလို့မြင်တာနော်ကိုကြည့်တာကသင်္ခါရဆိုရယ်ယုံဉာဏ်ကိုပဲကြည့်တာယုံဉာဏ်သဘောအနေနဲ့မြင်တော့မဟုတ်ဘူးဒီကြတော့ရုပ်ကိုမြင်လိုက်ရင်လည်းအနိစ္စလို့မြင်လိုက်တာပဲဒုက္ခလို့မြင်လိုက်တယ်အနတ္တလို့မြင်တယ်နာမ်ကိုမြင်လိုက်ရင်လည်းအနိစ္စဒုက္ခအနတ္တလို့ပဲမြင်တယ်အဲ့ဒါကြောင့်ဥရိယပြညံပိုင်းရောက်သွားတဲ့အခါလက္ခဏာရမဏိကဝိပဿနာလို့ဆိုတာတဆင့်တက်လာတယ်တမသနာနဲ့ဥရိယပြအစလေးမှာဒီနှစ်ခုကပေါင်းကူးသွားတယ်သမသနာပွတ်တိုက်ပါများတဲ့အခါကျဖြစ်တာပြက်တာကိုပဲအထိကအဖြစ်မြင်သွားတယ်အဲ့တော့ဖြစ်တာပြက်တာကိုမြင်လို့ရှိရင်အရိစ္ဆာမြင်ရင်ဒုက္ခလည်းမြင်တယ်အနတ္တလည်းမြင်တယ်ဆိုတော့ဥရိယပြေဆိုတာအရိစ္ဆာရဲ့နာမည်ပဲနိနောက်ပင်ကကြတော့မှအလုံးဟာဝိပဿနာကအရိစ္ဆာအထိကပဲမမြင်တာကိုမြင်မို့ရအထိကကြတယ်ဒါကြောင့်မလို့နာမည်တွေပေးထားတာဥရိယပြညာနုပင်ကညာနုဆိုအနိစ္စနဲ့ပေးထားတာ။ရသဗျာကအနတ္တလက္ခဏာသုံးပါဟောတဲ့အခါကျတော့ရှိရအနိစ္စတန်ဒုက္ခ။အနိစ္စမမြဲတဲ့ဟာဒုက္ခပဲ။နော်။ယံဒုက္ခံတရအနတ္တ။ဒုက္ခဖြစ်ရင်လည်းအနတ္တပဲလို့သူဆိုလိုတယ်။အဲ့တော့အနိစ္စမြင်ရင်ဒုက္ခမြင်တယ်အနတ္တမြင်တယ်ဆိုအဲ့ဒီတော့အဓိကကတော့အနိစ္စကိုကြည့်။အနိစ္စဆိုတဲ့လက္ခဏာပေါ်မှာကြည့်ပြီးတော့ရှုမှတ်တဲ့ဝိပဿနာယောဂီပုဂ္ဂိုလ်ဟာမမြဲဘူးဆိုတာသူ့စိတ်ထဲမှာဆုံးဖြတ်နိုင်သွားတယ်။အဲ့ဒါကိုတိရဏပริญญาလို့ခေါ်တယ်။ဆုံးဖြတ်နိုင်သွားပြီ။ယန္တပริญญาဘိုင်းကသိထားတဲ့ယုတ်ဒီနံတွေကိုတိရဏပရိညာပိုင်းကြတော့အနိစ္စဒုက္ခအနတ္တနဲ့ရှိမှလို့သူကဆုံးဖြတ်နိုင်တဲ့တခုဉာဏ်ရသွားတယ်လို့ပရိညာပိုင်းအနေနဲ့တက်သွားတယ်ဒီမှာဝိသုရိပိုင်းကိုမပြောရသေးဘူးဒီဉာဏ်တစ်ခုဝဲအချိန်ချင်းထပ်ထပ်လှုပ်ပြီးတော့သွားတာဖြစ်တယ်ပေါ့နော်အဲဒါရှေးဥစွာဒီသမသနာဉာဏ်နဲ့အချိန်ချင်းထပ်ထပ်အနိစ္စဒုက္ခအနတ္တမြင်အောင်အချိန်ချင်းထပ်ထပ်ပွားများအထောက်ပြီးဖြစ်ပြမှုတွေကိုစမြင်လာသည့်တည်းအောင်ကြိုးစားအားထုတ်ကြအောင်ပါဖြစ်တယ်။တရားချက်ခင်သူတော်စင်ပရိသတ်ပေါ့လို့သမသရဉာဏ်ဖြင့်မိမိတို့တဏ္ဍာမှာရှိတဲ့ယုတ်တိဏ္ဍတွေကိုမမြဲတဲ့သဘောဆင်းရဲတဲ့သဘောကိုယ်ပပိုင်တဲ့သဘောတွေဆိုတဲ့ရှုတော့ကနေပြီးတော့မြင်နိုင်အောင်အချိန်ချင်းထပ်ထပ်ကြိုးစားအားထုတ်ရမှာကိုသိရှိနားလည်ပြီးတော့ကိုယ်စီကိုယ်စီမပြတ်သောတတိတရားဖြင့်ဝိပဿနာတရားကိုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်
းအာရုအာရုအာရု
ရှိတဲ့ခြာယရှင်ဖေယ
ရှင်ဖေယ
ဖေယတိတော်တို့သည
်ဖေယတိတော်တို့သည်
ဓမ္မအတိညာဓ
မ္မအတိညာ
ယာရှိမသာလင
်ယာရှိမသာလင်
နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့်
ဓမ္မအတိညာဓ
မ္မအတိညာ
ယာရှိစေယံ
ယာရှိစေယံ
ရှိတန်ကြလျက်ရှိ
တန်ကြလျက်
ဓမ္မတပင
်ဓမ္မတပင်
ရှင်ခြင်းပါရ
ှင်ခြင်းပါ
ပြုလို့ကြ၍
ပြုလို့ကြ၍
အဝတ္တဒါနာ
အဝတ္တဒါနာ
ဓမ္မဒါနာ
ဓမ္မဒါနာ
တရားအလှူတော်ကို
တရားအလှူတော်
ပေလူကြပါကုန်၏
ပေလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုသိလေးမြတ်စွာ
ယုသိလေးမြတ်စွာ
အမတ္တသာ
အမတ္တသာ
အာယုထားလျက်
အာယုထားလျက
်ကြားကြပါကုန်၏
ကြားကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
တတ္တဝဝတ္ထု
တတ္တဝဝတ္ထု
အစုစုလို့ဖြင
့်အစုစုလို့ဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကုန
်၏ယနေ့ယခု
ယနေ့ယခု
အာထုပြုလို့ကြာရသော
အာထုပြုလို့ကြာရသော
ဒီကောင်းမှုသည
်ဒီကောင်းမှုသည
်နိဗ္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည်း
ဖြစ်ပါစေသတည်း
ဤကောင်းမှု၏
ဤကောင်းမှု၏
ဘုရားကကို
အဘုရားကကို
အမိယဖာ
အမိယဖာ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမစာပြေ
ဆရာသမားမစာပြေ
သဝသူကဝသာ
သဝသူကဝသာ
လူနာမြမလ
ူနာမြ
သတ္တဝါများတို့အား
သတ္တဝါများတို့အား
မြတ်များ
မြတ်များ
ဝေငါဝါကုန်၏
ဝေငါဝါကုန်၏
ကုသိုလ်အများ
ကုသိုလ်အများ
ကိုစီရကြကုန်သည်ဖြစ်၏
ကိုယ်စိတ်နှင့်ဖြာကိုယ်စိတ်နှင့်ဖြာ
ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာရု